ရန်ကုန်မြို့ပါဝင်နေရာတော်များများမှာလူစုလူဝေးနဲ့တွာလာမှုတွေပြန်လုံလာကြတဲ့အခြေအနေပေါ်ကျမရေးဝန်ထမ်းတွေရဲ့စိုးရိမ်ချက်ကိုပြောပြမှာပါ။ COVID-19 ရောဂါပိုးပြန့်ပွားမှုတားဆီးရေးအတွက်မြန်မာနိုင်ငံမှာလူစုလူဝေးနဲ့တွာလာကန့်သတ်မှုတွေကိုမေလ15ရက်နေ့အထိတိုးမြှင့်ထားပေမဲ့အခုမေလဆန်းမှာလူအများအပြားကပုံမှန်လိုပြန်လည်တွာလာနေမှုတွေရှိလာတာကြောင့်ရောဂါကာကွယ်ရေးအတွက်မပေါ်ဆားကြဘူးကျန်းမာရေးဝန်ထမ်းတွေကသတိပေးလာတာပါ။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မနက်ထုတ်ပြန်ချက်တွေအရပြည်တွင်းမှာတက်ခွဲတီပြူလူနာပေါင်း162ဦးရှိခဲ့ပြီးအဲ့ဒီထဲကသေဆုံးသူ6ဦးနဲ့ရောဂါပိုးကင်းစင်လာသူ49ဦးအထိရှိထားပြီးဖြစ်ပါတယ်။ကိုဗစ်ရောဂါကူးစက်မှုကိုအတိုင်းအတာတစ်ခုအထိကာကွယ်ထိန်းချုပ်နိုင်ပြီဖြစ်ပေမဲ့လူလူချားမှာဒီရောဂါကူးစက်မှုကဆက်ပြီးရှိနေသေးတယ်လို့လည်းကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်။ပြည်တွင်းမှာကိုဗစ်ရောဂါပိုးကူးစက်မှုကိုမတ်လကုန်လောက်မှာပထမဆုံးတက်ခွဲအတည်ပြုနိုင်ခဲ့ပြီးဧပြီလဒုတိယပတ်နဲ့တတိယပတ်လောက်မှာတက်ခွဲအတည်ပြုလူနာအများဆုံးတွေ့ရှိခဲ့ပြီးတဲ့နောက်ဧပြီလကုန်ပိုင်းလောက်ကစပြီးလူနာသစ်တွေ့ရှိမှုလျော့နေလာပါတယ်။အဲဒီလိုတက်ခွဲအတည်ပြုလူနာလျော့နေလာတာနဲ့အမျှတကြံကာလအလွန်မှာတော့မလိုအပ်ဘဲအပြင်းမထွက်ရဆိုတဲ့ကန့်သတ်မှုကိုလိုက်နာသူနေလာတယ်လို့ရွှေပြည်သားဖျားနာကူအခမဲ့စေကန်ကဒေါက်တာတင့်လွင်က VOA ကိုပြောပါတယ်။
မတ်ကျရမယ်လက်ကူမကြခဏဆက်ပြနေစီရမယ်လက်ကူဆက်ပြနေစီဦးစင်ပြီးဟန်ကျင်နေစီရမယ်အဓိကကူးဆက်မှုဒီတုံးနဲ့တူဖြစ်ဖြစ်မှုလူစုလူဝေးဆိုတော့ဖူလန်းပေါ်လူရောက်လာတဲ့အခါကျွန်တော်လည်းမြင်နေရတယ်ချိုးလက်ပိတ်ဆိုင်တွေဖွင့်ကြပြီးလက်မမဆူဝေးသွားနေကြတော့မယ်မတ်ကျတာဒီတော်တော်နည်းလာပြီးဆိုတော့အဝဲနဲ့ဆက်ပြန်ကြနေတယ်ဒါကြီးတယ်တော့ပြီးမယ်လည်းပြောလို့မရသေးဘူးခမာနဲ့တဝမ်းမှလည်းကြည့်စီရတက်နေရုံပဲဒီဆုံးလုံးငင်းနေရုံပဲချုံညာမှာမြင်နေချုံညာမှာဆက်ပြီးဖြစ်နေရုံပဲဆိုတော့ညာနဲ့ပတ်သက်ရင်ကျွန်တော်တို့ကကပောင်းလေးကြည့်ဖို့လိုတယ်မြန်မာလူလည်းကြည့်ဖို့လိုတယ်
ကိုဗစ်ရောဂါဖြစ်ပွားနှုန်းတက်နေတဲ့နိုင်ငံတွေထဲကစင်ကာပူ၊ဂျပန်နဲ့တောင်ကိုရီးယားမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေအပါအဝင်ထိုင်းနိုင်ငံမှာရှိတဲ့မြန်မာလူသားတွေလည်းအခုရက်ပိုင်းထဲမှာပြန်လည်ရောက်ရှိနေကြပါပြီ။အဲဒါအပြင်အရင်ကပိတ်ထားခဲ့တဲ့စက်ရုံနဲ့လုပ်ငန်းတချို့လည်းပြန်ဖွင့်ခြင်းရောက်လာပြီးဖြစ်လို့ရောဂါကူးစက်မှုနှုန်းကများပြားလာနိုင်တယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ပြည်တွင်းမှာကျန်းမာရေးဝန်ထမ်းအားနည်းနေချိန်ဒီရောဂါအစုလိုက်ပြုံလိုက်တာဖြစ်လာခဲ့ရင်အန္တရာယ်များနိုင်လို့လိုက်နိုင်ရမယ့်အချက်တွေကိုတိတိကျကျဆောင်ရွက်ပေးဖို့ကိုလည်းအထွေထွေယောဂကူဆရာဝန်ဒေါက်တာကျော်စွာဦးကအခုလိုပြောပါတယ
်။လိုက်နာမှလည်းကျွန်တော်ကဒီကုသမှုကဆရာဝန်တွေပေါ်မှာကျွန်တော်တို့ဘယ်သူရဲ့ဝင်တော့ဝင်ဖို့ရှော့ချပြီးတာဖြစ်ပါမှာ။ဒီအကြောင်းအကြောင်းကြောင့်ကျွန်တော်ကဒီလူသားချင်းရဲ့အကန့်အသတ်တွေကြောင့်ကျွန်တော်တို့မှအားနည်းနေတဲ့အခါမှာအကယ်အဆုတ်လိုက်ပုံလိုက်တာဖြစ်လာခဲ့မယ်ဆိုရင်ကျွန်တော်တို့ကမစင်စားရတော့အောင်ဒါအရေးရှိပါတယ်။ဒါကြောင့်မို့ကျွန်တော်တို့ကတော့ဒီတူးချင်းစီအတိကအင်မတန်မှအရေးကြီးသူဒီလိုကျမ်းမာရေးပိုင်းကိုဒီထက်ဒီထက်ပို့ပြီးတော့ဟိုသက်ဆိုင်ရာဝန်ထမ်းတွေထက်လုပ်နေပါတယ်ပို့ပြီးတော့အားပေးရမှာပေါ့နော်ဒါမှလည်းကျွန်တော်တို့ကဒီဖေးရုံကိုရောက်တဲ့နှုံတွေဖြစ်ပေါ်တဲ့နှုံတွေကျမှာဖြစ်ပါတယ
်တက်နိုင်သမျှကိုယ့်ရဲ့အိမ်တွင်းမှာသာနေထိုင်ပြီးတအုပ်နဲ့တအုပ်ခက်ခွက်ခွာနေဖို့လက်ကိုမကြခဏဆေးပေးဖို့အပါအဝင်ဖျားနာချောင်းဆိုလိုက်ရင်နီးစပ်ရာကျမ်းမာရေးဌာနတွေမှာပြသပြီးလမ်းညွန်ချက်တွေအတိုင်းလိုက်နာဆောင်ရွက်ပေးဖို့ကိုတိုက်တွန်းနေကြတာပါဒီလိုလိုက်နာနိုင်မယ်ဆိုရင်အလုံးအတွက်အကျိုးရှိနိုင်တယ်လို့ဒေါက်တာတင့်လွင်ကပြောထားပါဗျ။အ
ဓိကတော့ဒီချိန်မှာတော့ကျန်းမာရေးသတိပေးချက်တွေကိုလိုက်နာတာတော့ဟိုကိုယ့်အတွက်ကောသူများအတွက်ကောဟိုအမြဲအကင်းဆုံးနဲ့ချောင်းချောင်းနိုင်တယ်လို့ထင်တယ်။ကျန်းမာရေးဝန်ထမ်းတွေလည်းတစ်ဖက်တစ်လမ်းအကူအညီရောက်တာပေါ့နော်။မဟုတ်ရင်မလိုတဲ့ဝင်တော့ဝင်ဖို့ကြီးကျန်းမာရေးပြဿနာအများကြီးဖြစ်လာရင်ကျွန်တော်တို့အဲ့ပေါ်မှာဆက်ပြီးတော့ဆက်ရမယ်ဒီလူအင်အားတွေငွေကြေးကုန်ကြမှုတွေကွာရန်တင်းရဲ့ကုန်ကြစရိတ်တွေစီးပွားကုန်ကြစရိတ်တွေအများကြီးဖြစ်လာအောင်ပါဟုတ်။
ပြည်ရင်းကကိုဗစ်ရောဂါတက်ခွဲတည်ပြုလူနာတွေရဲ့58ရာခိုင်နှုန်းလောက်ဟာရောဂါလက္ခဏာမပြပဲဗိုင်းရပ်စ်ပိုးရှိထားသူတွေပဲဖြစ်ပါတယ်။အဲဒီလိုရောဂါပိုးရှိနေတာကိုမသိလို့ဆေးရုံစည်းကမ်းတွေကိုရောက်လာသူတွေလည်းရှိနိုင်ပြီးသူတို့ကိုစောင့်ကြည့်နေတန်တရားလူနာအဖြစ်တက်ခွဲစစ်ဆေးနိုင်မှုမလုပ်နိုင်သေးတာကြောင့်အခုချိန်မှာတက်ခွဲတည်ပြုလူနာတွေတွေ့ရှိတာနည်းပါးတာလည်းဖြစ်နိုင်တယ်လို့ကျန်းမာရေးဌာနကခန့်မှန်းထားပါတယ်။ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။